စကိုင်းတိုင်းကစစ်ပေးဆောင်နေရှိတဲ့ဒေသတွေမှာလည်းမုံတိုင်းရှင်နဲ့၄ပြင်းတိုက်တာမိုးသည်ထန်ခဲ့တာတွေကြောင့်ဒေသတချို့မှာစစ်ဆောင်ရိတ်ခါတွေပျက်စီးဆုံးရှုံးပြီးလက်ရှိမှာစကိုင်းတိုင်းကစစ်ပေးဆောင်နေတဲ့စစ်နယ်ရိတ်ခါ၄ဝန်းနဲ့နေပြည်တော်အမှုအကာတွေအရေးပေါ်လိုအပ်နေပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုကုညာဝင်းအောင်တင်ပြပေးထားပါတယ်ရှင်
စကိုင်းတိုင်းဆက်လင်းကြီးနဲ့ရင်းမပြေမြို့နယ်တွေမှာမုံတိုင်းအရှိန်ကြောင့်လေပြင်းတွေတိုက်ခတ်ပြီးမိုးကြီးရေဆန္ဒတွေဖြစ်ခဲ့တာကြောင့်ဒေသခံတွေနဲ့စစ်ပေးဆောင်တွေဒုက္ခရောက်နေကြရတယ်လို့ရင်းမပြေဆက်လင်းကြီးစုပေါင်းတပိတ်ကော်မတီဝင်ကိုလွမ်းသူကပြောပါတယ်။လမ်းတွေတရားတွေပျက်စီးမှုအများအပြားရှိနေတယ်လို့စစ်ဆောင်တွေအတွက်ရေးခါတွေကလည်းရေမြုပ်ပျက်စီးသွားတာကြောင့်လက်ရှိမှာရေးခ
ပြီးရင်အာအများကြီးအများကြီးပေါ့ဗျာကျွန်တော်တို့ထင်ထားတာကအများကြီးပျက်စီးဆုံးရှုံးပါတယ်အဲရေးပေါ်လိုအပ်နေတာကတော့ကျွန်တော်ထင်တယ်ရှင်းွားလိုအပ်မယ်အပြီးရင်ကျွန်တော်တို့ဒီလူသုံးကိုအခြေခံလူသုံးကိုပြည်စီလိုအပ်မယ်ပြီးရင်စားနေရခါလိုအပ်မယ်အခြေခံအဲ့ဒါတော့အဓိကအရေးကြီးတယ်ဒီစစ်မှာတော့ကျွန်တော်ထင်တယ်မိုးကလည်းရောက်တော့မှဆိုတော့ဟိုဝိုင်လိုအပ်မယ်ဗျဒီမိုးကလည်းဒီပိုင်းတော့လုံမယ်လို့ကျွန်တော်ပြောချင်တယ်ရှားလာလာလေးတော်တော်များတယ်ဗျဒီကလိုအပ်တဲ့ရှင်းွားတွေကတော့ရှားလာကြိုက်ခဲတာနဲ့အဲ့ဒီဝမ်းပြောက်ဝမ်းကျောတဲ့
မြန်မာပြည်နဲ့ဆလင်းကြီးမြို့နယ်တွေမှာစေဘေးဆောင်တွေအတွက်ငွေအန္တရာယ်လည်းရှိနေတာကြောင့်ငွေရသည်မှာငွေအန္တရာယ်ပိုကျုံလာရနိုင်ခြေရှိတာမို့ငွေစိတ်ဖြည့်စည်းတွေလည်းလိုအပ်နေတယ်လို့ကိုလန်းသူကပြောပါတယ်။မိုးခါမုန်တိုင်းရဲ့အချိန်နဲ့လေပြင်းတိုက်ခတ်တာမိုးသည်ထံပြီးရေကြီးတာကြောင့်မြန်မာပြည်နဲ့ဆလင်းကြီးနယ်တွေမှာအဆောက်အုံတွေနန်းတွေတံတားတွေအများအပြားပျက်စီးခဲ့ပြီးစိုက်ခင်းတွေလည်းရေလွှမ်းမိုးခံရကပျက်စီးကုန်တယ်လို့ကိုယ်လန်းသူကထပ်ပြောပါလေ
ဒီမှာမြို့နယ်တို့မှာလည်းဒီပါပေါင်းဆောင်များစွာရေဖုံးလွှမ်းပြီးတော့ဆိုက်ကျိုးကြီးဧကတွေကြောင်များစွာတည်ဆုံးလွှမ်းသွားတယ်အခုချိန်ထိဓာရီထဲမှာပြန်နေလို့မရပဲနဲ့ဒီဟိုပျက်စီးဆုံးရှုံးမှုအင်တန်များတယ်အာပြိဘောကပစ္စည်းတွေအာပြီးရင်နောက်တစ်ခုအာဆိုက်ကျိုးပေါ်လာတဲ့ဆိုက်ကျိုးတည်ငန်လေးပြီးရင်အာဆိုက်ခင်းတွေအားလုံးတည်ဖုံးလွှမ်းသွားတယ
်ကမ်းမလူမြို့နယ်ကစေဘေးဆောင်တွေကလည်းဒီရက်ပိုင်းမှာဘူတဲထံတဲ့အတွက်နေထိုင်ရေးခက်ခဲနေကြသလိုစေဘေးဆောင်တွေထဲမှာဖြားနာသူတွေပိုများလာတာကြောင့်စေဝါအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေတဲ့ကိုဗလာကြီးကပြောပါတယ
်စေရတော့လိုအပ်တယ်စေရတော့ခုဘူဒန်လီရန်နဲ့ဆိုဖြားနာတာတော့များလာပြီဒီအပိုင်းကိုဒီလိုလေးဖြားနာလေးတွေ့နေဝေးမစိကြီးပြတော့လို့လည်းရှိရောမှာအရင်တလောပိုင်းကပဲဒီပြီးခဲ့တဲ့တစ်ပတ်လောက်ကပဲမွေးဒီဟောဗျာအထရောရွာဆစ်ဆောင်တောင်အဲ့လိုဝေကပ်ပြီးတော့သုံးသွားရတယ်ခင်ဗျ။ဟိုလေးချင်းကြီးကတော့နေပြီးမရှိသေးဘူးပဲဆိုတော့။ဘူးဘူးလည်းကြတော့မင်းကတော်တော်ကလည်းတွေ့ရတယ်ဗျ။အခုကျွန်တော်လည်းတွေ့တာခဏခဏတွေ့နေရပါလေ။နှစ်ပေါင်းသုံးပေါင်းအဲ့လိုတွေ့နေတယ်။ဆစ်ဆောင်တွေကဘူးတွေ့မှာကျွန်တော်တော့နောက်တွေ့မှာမလုံလောက်သေးဘူးကွာ။တချို့မိသားစုက၃လေးခုနေရတယ်ဒီ။ဟိုကျဲကျဲပဲ။အဲ့လိုနေရတော့အာနေမှုထိုင်လို့တော့စမကြည့်ဘူးများ။ဒီကတော့ဘူးကားတော့ပါလို့ပြတ်တူအတိတ်ဟုတ်။
ကလေးမျိုးမှာတော့လက်ရှိမှာစေဝါနေရခါတွေရှိနေသေးတယ်ဆိုပေမဲ့လုံလောက်တဲ့အဆင့်တော့မဟုတ်ဘူးလို့ဒေသခံကျောင်းဆရာတူကပြောပါတယ
်မျိုးပေါ်ဆိုတာကကျွန်တော်တို့တော့ဘယ်လိုပြောမလဲဟိုအမြဲလူနေတာမျိုးပေါ့ဟိုတစ်ခုခုဆိုကျွန်တော်တို့ကဟိုခြားသွားထလွာတော်တော်ဖြည့်ချင်းတရားရှိတယ်နော်အရေးပေါ်ဆိုတာမျိုးရှိပေါ့ဒီခုလိုနေထားတော့ကျွန်တော်တို့ပါတာကျွန်တော်တို့ဒီရက်ဒီနိုင်ကြတဲ့အနေထားရှိပါတယ်တခုခုတော့ကပ်ပြီးတော့၎င်းတခုခုတော့ဟိုတမောင်ပြီးတော့၎င်းဖြစ်ရတော့ကျွန်တော်တို့ကဓာမရတော့ဗမာဒိတ်ရှိပေါ့အဲ့လိုကျွန်တော်တိကျတင်တာမရှိပါဘူ
းမိုးခါမုန်တိုင်းအချိန်ကြောင့်စကိုင်းတိုင်းအတွင်းကဒေသတချို့မှာလည်းမိုးသည်ထံပြီးလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်အမိုးကာမဲ့နေထိုင်ကြရတဲ့ဆေးဘေးရှောင်တွေနဲ့မလုံးမကျုံမိုးကာတဲတွေမှာစုပေါင်းနေထိုင်ကြရတဲ့ဆေးဘေးရှောင်တွေပါနေထိုင်ရေးခက်ခဲနေကြပြီးဒုက္ခရောက်နေကြရတာဖြစ်တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ဘုံတိုင်းကြောင့်မိုးသည်ထံပြီးရေကြီးရေရှမ်းဖြစ်နေခြင်းမှာစစ်ကောင်စီရဲ့နေပြည်တော်ရှင်းလင်းစစ်ကြောင်းတွေဝင်လာတာကြောင့်လဲဒေသခံတွေဟာမိုးရေထဲမှာကြီးလွှာစစ်ပေးဆောင်နေကြရတဲ့အခြေအနေမျိုးမှာရှိပါတယ်ခင်ဗျာ။